ငကြဲဗြိတိရှားတို့လက်အောက်ကလွတ်လပ်ရေးယူပြီးတော့မြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံအဖြစ်ဖွဲ့စည်းရမယ်ဆိုတော့တိုင်းရင်းသားခေါင်းဆောင်တွေလွတ်လပ်ရေးခေါင်းဆောင်တွေအဓိကထားစဉ်းစားခဲ့ကြရယူခဲ့ကြတဲ့မူဝါဒသဘောတရားကတော့ Unity in Diversity ဆိုတဲ့သဘောတရားဖြစ်ပါတယ်မတူကွဲပြားမှုတွေအထက်မှာစီလုံးညွတ်ရေးဆိုတဲ့စကားဖြစ်ပါတယ်အသေးပေကိုသေချာစဉ်းစားကြည့်မယ်ဆိုရင် Unity ဆိုတဲ့စီလုံးညွတ်မှုရှိရမယ်ဒါပေမဲ့မတူကွဲလွဲတဲ့ဟာတွေကိုအကုန်လုံးဖျက်ပြစ်ပြီးတော့တမျိုးတည်းဖြစ်ရမယ်ဆိုတဲ့ Unification မျိုးမဟုတ်သလို diversity ဆိုတာကလည်း fragmentation လို့ခေါ်တဲ့အစိတ်စိတ်အမှောင်မှောင်ကွဲလွဲခြင်းမရှိဘဲနဲ့မတူကွဲလွဲမှုကိုလက်ခံပြီးတော့ညီညွတ်ရေးတည်ဆောက်မယ်ဆိုတဲ့သဘောတရားဖြစ်ပါတယ်။အခုလွတ်လပ်ရေးရပြီးတော့နှစ်ပေါင်း60ကျော်ကြာလာခဲ့ပြီဖြစ်ပါတယ်။လွတ်လပ်ရေးခေါင်းဆောင်တွေတိုင်းရင်းသားတွေက unity in diversity ဆိုတဲ့အယူအဆကိုသဘောတူညီပြီးလက်မှတ်ရေးထိုးခဲ့ကြတာလည်းနှစ်ပေါင်း66နှစ်ကျော်ခဲ့ပြီဖြစ်ပါတယ်။ဒီချိန်မှာအဲ့ဒီသဘောတရားကိုဘယ်လောက်ထိလက်တွေ့အကောင်အထည်ဖော်နိုင်ပြီလဲဆိုတာကျွန်တော်ကြည့်အောင်ပါပထမဆုံးမြန်မာနိုင်ငံရှင်းနေမြကွန်ရက်ကရှင်းနေကြည့်သူဖြစ်တဲ့ဦးလာထွန်းပြောပါခင်ဗျာ
။အော်ကျွန်တော်တတိထားမိတဲ့လောက်ကတော့ကျွန်တော်တို့ဒီပြည်လုံးစာချုပ်ကိုချုပ်တဲ့အနေအထားတုန်းကဘုရားအောင်ဆန်းအနေနဲ့ကကျွန်တော်တိုင်းရင်းသားတူချင်းရဲ့ကျွန်တော်ကိုယ်ပိုင်ပြဌာန်းခွင့်ကိုလုံးဝကြီးကိုအတိမပြုပြီးတော့တိုင်းရင်းသားရဲ့နော်ခြေရင်းနဲ့သူ့ကိုရကိုကျိုးစားပြီးတော့မှတိဆောက်ခဲ့ရတာဖြစ်ပါလေ။အဲဒီတော့ခုနကတော့ပြောလို့ပဲ diversity ဆိုတဲ့ဟာကဒီ diversify ဖြစ်နေတဲ့နော်အချက်ကိုတိတိကျကျကျွန်တော်တို့ channel တစ်ဖက်ကအပြည့်အဝခံယူပြီးတဲ့ခါကျမှကျွန်တော်တို့ဒီဟာက unity ဆိုတဲ့ဟာရနိုင်ပါလေ။အဲဒီတော့ပြည်လုံးစာချုပ်ကိုချုပ်ခဲ့တဲ့အချိန်လုံးကအဲ့ဒီလိုယူတယ်ဆိုတဲ့အချက်ကိုကျွန်တော်တို့က1947 constitution မှာတွားပြီးတော့တွေ့ပါလေ။အဲ့ဒါကဘာလဲဆိုလို့ရှိရင်ကျွန်တော်တို့နော်ဒီ10နှစ်အတွင်းမှာခွဲထွက်ခွင့်ဆိုတဲ့အချက်ကိုနော်မကျင့်သုံးရလို့ဆိုပြီးတော့ပြဋ္ဌာန်းထားတယ်။အဲ့ဒါကိုကျွန်တော်တို့အတိတ်ရဖို့ရှိတဲ့အခါကျတော့10နှစ်ပြီးတဲ့အခါမှာခွဲထွက်ခွင့်ရှိရဲဆိုတဲ့အချက်ကိုနော်ဒါက diversity ကိုအတိမတ်ပြုတ်ရတဲ့အချက်လို့ကျွန်တော်တို့ကမြင်တယ်။အဲ့ဒီတော့ကဘုရားအောင်ဆန်းရဲ့သဘောထားအတိုင်းဆိုရင်ဗမာတွေအနေနဲ့ကဒီဘက်ကပြည်မကညီမကကျေးနှစ်ပြေးမှာတိုင်းသားညီပူတွေကိုကျေနပ်လာအောင်ဖြည့်ယုံပါမယ်လို့ဆိုပြီးတော့ပြောခဲ့တယ်။အဲ့ဒီချက်ကိုကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ကိုသေသေးချာချာလေးလေးနက်နက်အတိမတ်ပြုပြီးတော့ကျွန်တော်တို့ညီညွတ်မှုကိုယူခဲ့တယ်။အဲ့ဒီလိုဘုရားရဲ့ရှင်းလင်းပြအတိမတ်ပြုမှုကြောင့်လေတိုင်းသားတွေက free concept ပေးပြီးတော့ကျွန်တော်တို့ပြည်အောင်စုကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဓမ္မောင်းတစီရဲ့လွတ်လပ်ရေးကိုရယူခဲ့တယ်မြင်ပါလား
။ဟုတ်အခုအခါမှာတော့အဲ့ဒီ unity and diversity ဆိုတဲ့သဘောတရားကိုဘယ်လောက်ထိမမကငါအကောင့်ထဲဖော်လာနိုင်ခဲ့ပြီလို့ထင်ပါလဲဒီက
ချင်းချင်းပြောရင်တော့ကျွန်တော်အမြင်အရဆိုရင်လုံးဝကြီးမရှိသေးဘူးလို့ပဲပြောလို့ရပါတယ်အဲ့ဒါကဘာချက်လဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားညီကိုတွေကိုပြောတဲ့အခါမှာကျွန်တော်တို့ကညီညွတ်ပြောပြီးတော့ခုနပြောတဲ့ကွဲလွဲတဲ့အချက်ကိုအစ်ကျွန်တော်တို့ဘက်ကကျွန်တော်တို့ဒီဘက်ကနော်လူများစုဖြစ်တဲ့လူတွေကအင်မတန်အားနည်းခဲ့တယ်ဆိုတဲ့အချက်ကိုကျွန်တော်တို့62ခုနဲ့ကျွန်တော်တို့ကြည်လန်းကဖက်ဒရယ်ညီလာခံတော့လည်းကျွန်တော်တွေ့ခဲ့တယ်လို့ပဲအခုနောက်ပိုင်းမှာဒီဘက်နောက်ပိုင်းဒီဆက်အနာတိန်ကြီးရဲ့နောက်ပိုင်းအစိုးရကြီးရဲ့ငါလုပ်ပုံဆိုင်ပုံဆောင်ရွက်ပုံကြီးတဲ့ခါမှလည်းဥကပြောတဲ့အတိမတ်မှုကိုမတွေ့ရပါဘူ
းဆိုတော့ဟုတ်ကဲ့စိုင်းလိတ်ကတော့ဘယ်လိုမြင်ပါလဲ unity in diversity ဆိုတာကိုဘယ်လောက်ထိလက်တွေ့အကောင်အထည်ဖော်ကျင့်သုံးနိုင်ခဲ့ပြီထင်ပါလဲပြည်ထောင်စုမှာကို
ဒီနေ့ဒီချိန်ထိကတော့ကျွန်တော်တို့လေ့လာကြည့်မိတဲ့လောက်ဆိုရင်လက်ရှိဥပဒေဆိုင်အစိုးရအနေနဲ့အဲ unity and diversity ကိုအတိအမှတ်ပြုတဲ့သဘောမျိုးတော့ပြောလာဆိုလာတာတွေ့ရတယ်။ဒါပေမဲ့လက်တွေ့ကျင့်သုံးမှုအပိုင်းမှာတော့အံတန်ကိုအားနည်းနေသေးတာကိုတွေ့ရတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီနေ့ဒီချိန်ထိကျွန်တော်တို့တိုင်းရင်းသားတွေကသူ့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့နောက်ဓာတ်ညီရေးဆိုတဲ့အစိုးပြုချက်တွေကိုပဲတစ်ခါပွားပြောရနေတော့ပြောကြနေရတော့ဆိုတာကဒါသက်တည်ပါ။တကယ်တမ်းကျွန်တော်တို့လက်တွေ့မြင့်တွေ့ကျင့်ကြံပြီဆိုလို့ရှိရင်တော့ဒီကိစ္စတွေအထည်ပြောကြတော့မလို့တဲ့အချက်တွေဖြစ်နေတာကိုဒါကြောင့်မို့လို့ဘယ်လောက်ပဲကျွန်တော်တို့ unity ကိုဥတည်ဥတည် diversity ကိုဘယ်လောက်ပဲကျွန်တော်တို့ရည်မှန်းရည်မှန်းလက်တွေ့ကျင့်ကြံမှုကတော့အပြောပဲရှိသေးတယ်လက်တွေ့ကျင့်သုံးမှုမရှိသေးဘူးလို့ပဲသုံးသပ်လိုပါတယ
်ဟုတ်ကဲ့အဲ့တော့ဘာရီများအခုဥသိန်းစင်အစိုးရကတော့ပွင့်လင်းတဲ့အစိုးရလူထုသဘောထားကိုလည်းသူတို့လက်ခံပါတယ်တိုင်းသားတွေနဲ့လည်းဆွေးနွေးနေပါတယ်ဆိုပြီးပြောနေတယ်ဒီလိုအချိန်မျိုးမှာအကောင်ဆုံးဒီ unity in diversity ဆိုတဲ့သဘောတရားကိုအခြေခံပြီးတော့စစ်မှန်တဲ့ပြည်ထောင်စုတိုင်းသားတွေအားလုံးကျေနပ်တဲ့ပြည်ထောင်စုဖြစ်လာအောင်လုပ်နိုင်တဲ့နီလန်ဘာလို့ဦးလာထွန်းထင်ပါလဲဦးလာထွန်း
အ
အဲကျွန်တော်အနေနဲ့ကတော့အခုကျွန်တော်တို့ဟုတ်လားဒီတိုင်းသားတွေအုပ်စုမှာကျွန်တော်တို့နောက်ဆုံးဖွဲ့စည်းထားတဲ့ UNFC ဆိုတာရှိတယ်နောက်တစ်ခါဒီဘက်မှာတရားဝင်ရည်တည်နေတဲ့အဲ့ဒါလီတို့เนาะကျွန်တော်တို့ဒီဟိုအဲ့ဒါဒီပီတို့စသဖြင့်ကျွန်တော်နိုင်ငံရေးပါတီတွေရှိပါတယ်အဲ့ဒီနိုင်ငံရေးပါတီတွေကတော့သူတို့ကလွတ်လပ်ပြီးတော့သူတို့အားလုံးကလည်းစွေးနွေးနိုင်တဲ့အနေအထားမျိုးတစ်ခုဖြ ီကိုရပြောဆိုချက်တွေကိုကျွန်တော်တို့ကနားလည်လက်ခံဖို့လိုပါတယ်ဥပဒေရှင်သူ့အနေနဲ့ကအဲ့ဒီလိုနားလည်လက်ခံပြီးရခါမှာကျွန်တော်တို့လွတ်တော်ပြင်ပနော်မှာကျွန်တော်တို့ဆွေးနွေးဖို့အာတိုင်းနာပေါင်းလို့ညီလာခံကျွန်တော်ဟိုတုန်းကဖက်ဒရယ်ညီလာခံကျွန်တော်တို့အလားနဲ့ဟိုမှာလုခဲ့တယ်လို့မျိုးတွန့်ဝင်လဲလို့ကိုလက်တွေ့လှုပ်ဆောင်ပေးမယ်ဆိုရင်ညူကြီးကတကယ်ပေါ်ဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဥဆိုင်လေးရဲ့သဘောထားလည်းပြောပါအခုခါမှာကျွန်တော်စောစောကမိခဲ့တယ်လို့ပဲပွင့်လင်းမှုရှိလာပါပြီလို့ပြောတော့ကဲပွင့်ပွင့်လင်းလင်းပြောကြဆိုစင်ဘာလုတ်စေရင်ပါလဲအစွအနဲ့ဘယ်လိုလုတ်ရင်ကျွန်တော်စစ်မှန်တဲ့ပြည်ထောင်စုဖြစ်လာနိုင်မယ်ထင်ပါလဲအဲ
ကျွန်တော်တို့ကတော့ SNLD ရဲ့မူတိုင်းပေါ့ဗျာအုံဘွယ်ဆိုင်ပြည်သူ့ထွေးနေရေးကိုမလုတ်မဖြစ်လုတ်စေခြင်းလေအဲ့ဒီမှာတိုင်းရင်းသားတွေကတစ်ဖက်နောက်ပြီးတော့မှဒီမိုကရေစီအင်အားစုကတစ်ဖက်နောက်လက်ရှိအုပ်ချုပ်နေတဲ့အစိုးရကတစ်ဖက်အောင်ပွင့်ဆိုင်တွေးဆောင်ဆွေးနွေးပြီးတော့မှတိုင်းသားအားလုံးလွတ်လပ်ပွင့်လင်းစွာနဲ့ဓာတ်လူညီမျှစွာအဲဝင်ရောက်ဆွေးနွေးနိုင်တဲ့ခွင့်လန်းတစ်ခုဖန်တီးဖို့လိုအပ်တယ်စောစောကပြောလို့တိုင်းသားညီလာခံလို့ပဲပြောပြောပြည်ထောင်စုညီလာခံလို့ပဲပြောပြောဒီဥစ္စာကိုအများဆုံးလုံ့မသာလည်းရင်ကျွန်တော်အားလုံးညှော်မှန်းနဲ့စစ်မှန်တဲ့ပြည်ထောင်စုနောက်အစိုးရကိုယ်တိုင်ကြီးညာနေတဲ့လွတ်လပ်ပွင့်လင်းတဲ့အစိုးရဆိုတာပြည်ထောင်လာမှာဖြစ်ပါတယ်အဓိကလိုအပ်ချက်လို့ကျွန်တော်ထင်ပါတယ်
ဆိုလူတွေရဲ့စိတ်ဓာတ်ကိုကြည့်မယ်ပြည်ထောင်စုသားပြည်ထောင်စုအထက်မှာပါဝင်ဖွဲ့စည်းထားတဲ့တိုင်းရင်းသားတွေရှမ်းရောဗမာရောရခိုင်ကချင်းတရင်ချင်းစသဖြင့်များသောအားဖြင့်ဒီလူမျိုးတွေရဲ့စိတ်ထဲမှာကျွန်တော်လေ့လာသွားတာဘာလို့အခြေခံရ ethnic nationalism လို့ခေါ်ရဲ ethnicity ကိုလူမျိုးရေးကိုအခြေခံပြီးဖွဲ့စည်းထားတဲ့အမျိုးသားရဲ့စိတ်ဓာတ်တွေ့ရပါတယ်မြန်မာနိုင်ငံမှာတချို့နိုင်ငံတွေမှာ civic nationalism ဘယ်လူမျိုးဘယ် ethnic ကလာလာဘယ်စကားကိုပြောပြောဘယ်လူဝင်ကြီးမှုကျင့်သုံးကျင့်သုံးမှု American တို့ American နိုင်ငံသားဆိုရင်ဒါတိုင်းတစ်ခုပဲထားမယ်အဲ့စိတ်ဓာတ်မျိုးဒါ civic nationalism နိုင်ငံသားကိုအခြေပြုတဲ့မျိုးသားရေးစိတ်ဓာတ်ပေါ့လေဆိုတော့ကျွန်တော်မြန်မာနိုင်ငံမှာအဲ့လိုမဟုတ်ဘဲနဲ့ ethnicity ကိုလူမျိုးရေးကိုအခြေခံတဲ့မျိုးသားရေးစိတ်ဓာတ်ရှိနေကြပါတယ်ဆိုတော့ဒီစိတ်ဓာတ်အစွဲအလံပြင်းထန်မှုနဲ့ပတ်သက်လို့ရောတစုံတရာပြောစရာမရှိဘူးလားခင်ဗျာဒါကိုဘယ်လိုတိုင်းကြထင်ချိုးရမလဲဆိုတာနဲ့ပတ်သက်ပြီးတော့ဦးလာထွန်
းဟုတ်ကဲ့အဲ့ဒီမှာ ethnic nationalism ဆိုတဲ့ဟာကတော့တကယ်ကျွန်တော်တို့ဒီ society ရဲ့အခြေခံအရေးအနည်းတစ်ခုပဲအဲ့ဒီအပေါ်မှာတခါကျွန်တော်တို့ခုနကပြောတဲ့ civic nationalism ဆိုတဲ့ဟာက rule of law ဖြစ်နေတဲ့အခြေမျိုးမှာကျွန်တော်တို့ဒီဟာကို ethnicity ကိုကျွန်တော်ထည့်မပြောဘဲနဲ့ဖြစ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကနှစ်ပေါင်းများစွာကျွန်တော်တို့ပြည်နယ်အုပ်ချုပ်ပြီးတော့ကျွန်တော်တို့ဟောဥပမာပြဗမာလို့ပြောရင်တောင်မှဗမာ ethnicity ကမပြည့်ရင်ခဲ့ဘူး။အဲ့တော့တိုင်းရင်းသားတွေရဲ့ ethnicity ဆိုတာကပိုတော်မှဆိုးတဲ့အခြေအနေမျိုးဖြစ်နေတဲ့အခါကျတော့ဒီပြဿနာကိုအရင်ရှင်းပြီးတော့မှကျွန်တော်တို့ဒီမှာတော့ပြောလို့လို့မျိုးကျွန်တော်တို့လောက်ရမှာဖြစ်ပါတယ်တကယ်တကယ်တမ်းကျတော့ကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ကကွဲပြားမှုကိုဘသူကွဲပြားမှုကိုဘသူကွဲပြားတဲ့အတိုင်းကျွန်တော်တို့ကအတိမတ်ဒီလက်ခံမှုလိုပါတယ်နံပါတ်၁ကနံပါတ်၂ကတော့အဒုတိယအပိုင်းကျတော့ကျွန်တော်တို့ဥပဒေစိုးမိုးရေးကိုသွားပြီးတော့ကျွန်တော်တို့ကနော်နိုင်ငံကိုဟိုခေတ်မီလီတစ်နှစ်ဒီအခြေခံယူဆအစ်တစ်တွေနဲ့ကျွန်တော်တို့ကဖွဲ့စည်းတည်ဆောက်ဖို့လိုပါတယ်အဲ့တော့ကျွန်တော်တို့ရင်းအညစ်ကွာလားမှုကိုအတိမတ်မပြုဝဲနိုင်ရတော့အမှုသားမအားဖြင့်ဘလို့မှရနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဦးစန်းရဲ့သဘောထားလည်းပြောပါခင်ဗျာ ethnic nationalism ဘယ်လောက်ထိပြင်းထန်နေသလဲအဲ့ဒါကိုထိမ့်ဖို့လိုမလားဘယ်လိုပုံစံမျိုးနဲ့ပေါင်းစပ်ကြရမလဲဆိုတာ
ဟုတ်ကဲ့အဲ့ဒီ ethnic nationalism ဆိုတာကျွန်တော်ထင်တယ်ဒါအာဏာရှင်အစိုးရအဆက်ဆက်ရဲ့ဖန်တီးလုပ်ကြံမှုကလည်းပဲအမ်တန်ကိုရေးပါတဲ့ခန်းကဏ္ဍအနေနဲ့ပေါင်းခဲ့တယ်လို့မြင်တယ်ခင်ဗျာဟုတ်ဆိုရှင်ကျွန်တော်စစ်အာဏာရှင်တစ်လျှောက်လုံးမဆလာခဲ့နောက်စစ်အာဏာရှင်ခဲ့တစ်လျှောက်လုံးမှာအဲစစ်တပ်ဆိုရင်လည်းပဲဗမာစစ်တပ်လိုမျိုးဖြစ်အောင်နောက်ပါတီမဆလာခဲ့မှာဆိုလို့ရှိရင်လည်းမြန်မာဆိုချက်လည်းနိုင်ငံပါတီဖြစ်မှာဆိုလို့ရှိရင်လည်းမြန်မာလိုဘုမြန်မာလိုစမြန်မာလိုသွားမြန်မာအတွေးမတွေးတဲ့လူဟာဖြစ်ရင်နိုင်ငံတော်ကြီးကိုပဲတက်စာပေါက်တလို့လို့နိုင်ငံတော်ရဲ့အကျိုးကိုမလိုလားတလို့ဆိုတဲ့ပုံစံမျိုးရောက်အောင်ပုံသွင်းတာခံခဲ့ရပါတယ်ဆိုတော့တစ်ဖက်မှာဗမာဆိုတဲ့မြန်မာဆိုတဲ့အကြီးအသားပြောဆိုရတဲ့တိတ်ပြီးသွားမှုကြီးတူလာတဲ့ခါကျတော့ကျန်တဲ့တိုင်းရင်းသားတွေကလည်းသူ့ရဲ့ ethnic ဥစ္စာ identity ကို ပေါ် ထုတ်ဖို့ လိုလို နေရင် အတိရလာကြတာပေါ့လေ သူလိုတာကတော့ ဒီ လူမျိုးရေး စိတ်အခြေခံ မရင်ရင် အာမကြီးထွား ကြီးထွားအောင် အာဏာရှင်က တည့်ရဲ့ လူအခြေရ တမင် ဖန်တီး လုပ်ကြံခဲ့တာ မို့လို့ ဒီဥစ္စာဟာ တကယ်တမ်း နောက်ဆုံး ကျွန်တော်တို့ ဖွဲ့စည်းပုံ အခြေခံ ဥပဒေမှာ တိတိကျကျ တိတိပပ ရေးသား ပေါ် ထုတ်ထားမယ် အပင်ရေးဆိုင်ရာတွေကို တိတိကျ လိုင်းပြင် ရေးသားထားမယ် ဆိုလို့ရှိရင် ဒီကိစ္စကတော့
အလိုလိုပြည်နယ်ပြည်သားဖြစ်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်အဓိကအဖြစ်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကတရားမျှတမှုပေါ်မှာချိန်ရမယ်ဆိုလို့ရှိရင်ဒီကိစ္စချိန်ရှင်းပြည်သားဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာဆိုတော့တိုင်းရင်းသားတွေဟာသူတို့ဒန်းတူအခွင့်အရေးရတယ်သူတို့ခွဲခြားဆက်ဆံမှုမခံရဘူးသူတို့ဟာလွတ်လွတ်လပ်လပ်ပြောပြောရှင်ရှင်အစီဝင်သွားရင်တရှင်
ကျွန်တော်တို့ဒီဘက်ကဒီမားတဲ့ဒီကျွန်တော်တို့နဲ့ကြီးတိုင်းမယ်ဆိုရင်လူနည်းစုတွေပဲဖြစ်ပါတယ်အဲလူနည်းစုတွေကမိမိရဲ့ရင်ကျေးမှုမိမိရဲ့ဟောတာဘာသာစကားမိမိရဲ့ဟောအမျိုးသားဓာတ်တွေကိုကျွန်တော်တို့သူတို့ရဲ့ identity တွေကိုထိန်းသိမ်းစောင့်ရှောက်ကာကွယ်မြင့်တင်ဖို့ဆိုတာကသူတို့ရဲ့မွေးရပါခွင့်ရပါတယ်အဲ့တော့ကျွန်တော်တို့ကလူကွဲပြားခြားနာတဲ့ဟာကိုသင်အားရှိရဲဆိုတဲ့လူတွေကနေပြီးတော့နောက်မှမဟုတ်လို့ရှိရင်လည်းနိုင်ငံကိုလက်ရှိဦးဆောင်နေတဲ့အဖွဲ့အစည်းကနေပြီးတော့ဒီဟာကို ဟုတ်ကဲ့ထိုင်းနိုင်ငံမှာတိမှပြုပြီးတဲ့ခါကြမှာကျွန်တော်တို့ဒီဟာအပေါ်မှာမူတည်ပြီးတော့ခုနပြောတဲ့ငါဆရာဦးဆိုင်လေးပြောတဲ့လူမျိုးကျွန်တော်တို့ဟောတာကွန်စတီကျူရှင်မှာမျှတတဲ့ငါတရားမျှတတဲ့ပြဋ္ဌာန်းချက်တွေနဲ့ပေါင်းစပ်လိုက်မှတကယ်ရမှာပါ